ရောပါတမကအဖွဲ့ဝင်နိုင်ငံတွေထံကိုဝင်ရောက်လာကြတဲ့ရှေးပြောင်ဒုက္ခသည်တွေကိုဟန်ဂရီနိုင်ငံကစားပြရတဲ့နေချက်တွေကိုပိတ်ပြီးနိုင်ငံတွင်ဝင်ရောက်ခွင့်ပိတ်ပင်လိုက်ပြီးတဲ့နောက်နိုင်ငံနဲ့ဝင်ရောက်ဖို့ဆက်ပြီးတော့ကြိုးစားနေတဲ့ရှေးပြောင်ဒုက္ခသည်တွေကိုမျက်ရည်ယိုပုံးနေမိသားပတ်တွေတုံးပြီးတော့တားဆီးနေပါတယ်ဒီကနေ့မှာပဲခရိုအေးရှားနိုင်ငံကပြောင်းဖူးခင်တွေကိုဖြတ်ပြီးရောက်ရှိလာနေကြတဲ့ယာနဲ့ချီတဲ့ရွှေပြောင်ဒုက္ခသည်တွေကိုတော့ခရိုအေးရှားနိုင်ငံကကြီးကြီးပြူပြူလက်ခံပါတယ်။ဆာဗီယာနယ်စပ်ကိုဖြတ်ပြီးဟန်ဂရီနိုင်ငံတဲကိုတရားမဝင်ဝင်ရောက်လာတဲ့အီရတ်အမျိုးသားတဦးကိုမနေ့တုန်းကပဲဟန်ဂရီနိုင်ငံတွင်းမှာတနစ်ထောင်ချပြီးနေနှင်တန်ပေးဖို့ဟန်ဂရီတရားရုံးကအမိန့်ချလိုက်ပါတယ်။ဒီဆုံးဖြတ်ချက်ကိုခရိုအေးရှားဝန်ကြီးချုပ်ကဝေဖန်လိုက်ပြီးတော့ဆီးရီးယားနိုင်ငံနဲ့တခြားဆစ်ဖြစ်နေတဲ့အရှေ့လဲပိုင်းနိုင်ငံတွေကထွက်ပြေးလာကြတဲ့ရွှေပြောင်ဒုက္ခသည်တွေကိုလက်ခံဖို့အတွက်ခရိုအေးရှားနိုင်ငံအနေနဲ့ပြင်ဆင်ထားတယ်လို့ဝန်ကြီးချုပ်ကပြောဆိုပါတယ်။ဆာဗီယာနောက်ပိုင်းနေဆက်ကနေရွှေပြောင်ဒုက္ခသည်တွေခရိုအေးရှားနိုင်ငံဘက်ကိုလမ်းလျှောက်လာကြတဲ့အချိန်မှာပဲခရိုအေးရှားအနာပိုင်းတို့ကနေဆက်မှာထောင်ကွာ90ပြည်လွန်နှစ်တွေကဘောလ်ကန်ဒေသဆက်ပွဲတွင်ကျန်းရှိနေသေးတဲ့မိုင်းခွင်းတွေကိုအမှတ်အသားလုပ်ပေးဖို့အတွက်မိုင်းရှင်လင်းရေးကျွမ်းကျင်သူတွေကိုနေဆက်ကိုအရေးပေါ်ဆေးလွှတ်ခဲ့ပါတယ်။ဟန်ဂရီအနာပိုင်းတို့ကတော့သူတို့နေဆက်တွေကိုပိတ်ထားရတာဟာနေရရင်မှာဖိနှိပ်ညှင်းဆဲခံရလို့ထွက်ပြေးလာကြတာမဟုတ်ပဲစီးပွားရေးအခွင့်အလမ်းကောင်းရှာဖွေကြတဲ့ရွှေပြောင်ဒုက္ခသည်တွေအုံနဲ့ကျင်းတဲ့နိုင်ငံတွေဝင်ရောက်လာမယ့်အရေးကိုကာကွယ်နေတာဖြစ်တယ်လို့ခုခံပြောဆိုနေပါတယ်ရှင်။